စစ်ကောင်ဆောင်တွင်နဲ့ကြိုတင်မစီစဉ်ထားဘဲနဲ့တွားရောက်တွေ့ဆုံခဲ့တဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်ဘန်ကီမွန်ဟာမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေကိုချက်ချင်းရပ်ဖို့အတွက်တောင်းဆိုလိုက်ပါတယ်။ကြိုတင်ကြေညာထားတာမရှိဘဲနဲ့တနင်္ဂနွေနေ့ကမြန်မာနိုင်ငံကိုရုတ်တရက်တွားရောက်ခဲ့တဲ့မစ္စတာဘန်ကီမွန်ဟာသူခီးစဉ်နဲ့ပတ်သက်ပြီးတော့ဒီကနေ့ကြေညာချက်ထုတ်ပြန်တာပါ။ The Elders ကပအထင်ကြီးအခေါင်းဆောင်ကြီးများအဖွဲ့ဥက္ကဋ္ဌဖြစ်တဲ့ဘန်ကီမွန်ဟာသူရဲ့ခီးစဉ်အတွင်းမှာစစ်ကောင်စီဥက္ကဋ္ဌဘိုးချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်ထိပ်ပိုင်းစစ်ကောင်ဆောင်တွေနဲ့တနင်္လာနေ့ကတွေ့ဆုံပါတယ်။The Elders အဖွဲ့ထုတ်ပြန်ခြင်းမှာတော့အာဆီယံရဲ့မြန်မာအရေးဘုံသဘောတူညီချက်၅ရပ်ပါအချက်တွေကိုချက်ချင်းအကောင်အထည်ဖော်ဖို့လိုအပ်နေတဲ့အကြောင်းဆွေးနွေးပွဲတွင်မြန်မာစစ်ကောင်ဆောင်တွေကိုဘန်ကီမွန်ကပြောကြားခဲ့တယ်လို့ဖော်ပြထားပါတယ်။ဒါအပြင်ဖန်ဆီးထားတဲ့အကျဉ်းသားအားလုံးကိုချက်ချင်းပြန်လှုပ်ဖို့အပြုသဘောဆောင်တဲ့ဆွေးနွေးပွဲတွေလှုပ်ဆောင်ဖို့နဲ့အကြမ်းဖက်မှုတွေမဖြစ်အောင်သက်ဆိုင်ရာအဖွဲ့အစည်းအားလုံးထိန်းသိမ်းသိမ်းသိမ်းရှိဖို့ဘန်ကီမွန်ကတိုက်တွန်းခဲ့ကြောင်းကြေညာချက်မှာဖော်ပြပါတယ်။တနင်္လာညနေပိုင်းမှာထိုင်းနိုင်ငံဘန်ကောက်ကိုပြန်ပြီးရောက်လာတဲ့ဘန်ကီမွန်ဟာမြန်မာနိုင်ငံအခြေအနေတွေကိုလေ့လာစုံစမ်းသိနိုင်မဲ့ဆွေးနွေးမှုတွေလုပ်ခဲ့တာဖြစ်ပြီးတော့သူ့အနေနဲ့မြန်မာပြည်သူတွေခံစားရရှိသင့်တဲ့ငြိမ်းချမ်းရေး၊တာယဝါပြောရေးနဲ့လွတ်လပ်ခွင့်တွေအတွက်တက်နိုင်တာအားလုံးကူညီသွားမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်ရှင်။